2019ခုနှစ်ကတော့အာကာသစူးစမ်းရေးလာရေးကိုထဲထဲဝင်ဝင်အလက်ဆိုင်ဆုံးအဖြစ်တမိုင်းတွင်ရမယ်ဖြစ်တဲ့နည်းဆိုရင်မှားမယ်မထင်ပါဘူး။ NASA American အာကာသစူးစမ်းရေးလာရေး Agency ရဲ့ New Horizons အာကာသယင်းနေဟာကမ္ဘာကနေမိုင်ပေါင်း 18,400 လီဝါကွာဝေးတဲ့Ultima 2လေးဆိုတဲ့ဂျိုသိန်းဂျိုမွားလေးကိုဓာတ်ပုံရပ်ယူနိုင်ခဲ့ပါတယ်ဒီဂျိုသိန်းငယ်လေးဟာအာကာသယာဉ်ကနေတွေ့မြင်ခဲ့ရတဲ့ရှိအကျဆုံးဂျိုသိန်းလေးပဲဖြစ်ပါတယ်ကမ္ဘာတစ်ဝန်းကကျေတရာစိတ်ဝင်တစားလေ့လာသူတွေအတွက်လည်းညဉ့်ရန်ကောင်းကင်တစ်ခွင်မှာဓာတ်တစ်ခုလုံးအပြည့်ကျက်တဲ့ညီမျိုးကိုတွေ့ခဲ့ရပါတယ်ကျုံတော့ကျုံရဲ့နေလက်နဲ့ကမ္ဘာမြေကြီးတန်းထဲကြာပြီးလက်ချက်တော်ကိုတွေ့မြင်ခဲ့ကြတာပါ
ကယ်လီကိုကယ်နွန်ကယ်ရီ
ဒီလိုမျိုးကမှတစ်ခါမှမတွေ့ဘူးပါဘူးသိလာရဲ့ဒီလိုမြင်ကွင်းကိုဒီညထဲမှာတွေ့လိုက်ရတာဟာစိတ်ကိုစိတ်ဝင်စားစရာကောင်းပါတယ
်။လက်ချက်နေတဲ့အချိန်မှာ Super Black Moon တွေးရောင်တန်းနေတဲ့မဟာလာနီးကြီးလို့တင်စားကြပြီးကမ္ဘာမြေပြင်ကိုပါရောင်ပြန်ဆက်ခဲ့ပါတယ်။အနာဂတ်မှာလူပါတဲ့အာကာသယာဉ်တွေကိုလမ်းညွှန်နိုင်ဖို့အတွက် SpaceX အာကာသသွတ်တင်စခန်းကနေလူမပါတဲ့ Dragon 2အာကာသယာဉ်ကို Mars လအတွင်းကဆွတ်တင်နိုင်ခဲ့ပါတယ်။ Dragon 2ယာဉ်ဟာISS နိုင်ငံကအာကာသစခန်းကိုစစ်ရုပ်လက်ရဲ့အကူအညီမလိုပဲအောင်မြင်စွာဆက်ရောက်နိုင်ခဲ့ပါတယ်။ Dragon 2အာကာသယာဉ်မှာလိုက်ပါသွားတဲ့ Spartan လို့နာမည်ပေးထားတဲ့လူရုပ်နဲ့အတူ ISS နိုင်ငံကအာကာသစခန်းကလေတရဲတွေက၄နမူနာကိုစမ်းပတ်ခဲ့ကြပါတယ်။ February လတုန်းကတော့ SpaceX ကနေ Rocket ဒုံးဝင်တစ်စင်းနဲ့ VSH ဆိုတဲ့လာစင်းယာဉ်ကိုဖြတ်တင်ခဲ့ပါတယ်။ VSH ဆိုတာ Hebrew ဘာသာနဲ့ပနမကနဦးကိုဆိုလိုတာပါတဲ့။SpaceX နဲ့ Israel NGO တို့ပူးပေါင်းပြီးတော့လာစင်းရင်တွေဖြတ်တင်ခဲ့တာအဆင်ပြေခဲ့တယ်နဲ့တို့ April လတုန်းကလာစင်းရင်ဟာအင်ဂျင်ဆက်ချွတ်ရင်ပြီးပြတ်ကျခဲ့ပါတယ်။ American ကာကွယ်ရေးဝန်ကြီးဌာနကလည်းအနာဂတ်အမျိုးသားလုံခြုံရေးအတွက်ရည်ရွယ်ပြီး SpaceX ရဲ့ Falcon Heavy Rocket ဒုံးရင်ဖြတ်တင်ရမှာအတိအမှတ်ပြုပူးပေါင်းပါဝင်ခဲ့ပါတယ်။ဒါဟာ American စစ်တပ်ကနေပြန်လည်အသုံးပြုတဲ့ Rocket ဒုံးရင်ကနေပထမဆုံးပူးပေါင်းလိုက်တာဖြစ်ပါတယ်။ဒီလိုနှစ်သက်စလုံးရဲ့ပူးပေါင်းဆောင်ရွက်မှုကြောင့်လဘော်ကိုအတိအကျဆင်းသက်နိုင်ခဲ့ပေမဲ့လို့လေနောက်ထပ်တစ်ကြိမ်လဘော်ကိုလွတ်တင်တဲ့ယင်းတစ်ကြိမ်ကတော့မအောင်မြင်ရှာပါဘူး။ဇူလိုင်လတုန်းကတော့ချီလီနိုင်ငံမှာလအရိတ်ကနေကိုဖုံးလိုက်တာကြောင့်နေလုံးဝကျက်ခဲ့ပြီးနိုင်ငံတော်အမှောင်ဖုံးခဲ့ပါတယ်။ဒီလိုနေကျက်တာဟာကမ္ဘာမှာ16လအတွင်းတစ်ကြိမ်ဖြစ်နေရှိပါတယ်။အဲဒီနောက်ပြည်နိုင်ငံမှာပုဂ္ဂလိကပိုင်း Link Space ကုမ္ပဏီကနေတတိယမြောက်ဒုံးရင်ကျန်းတစ်စင်းကိုဩဂုတ်လအတွင်းကအောင်မြင်စွာလွှတ်တင်နိုင်ခဲ့ပါတယ်။အင်ဂျင်နီယာတွေကဒီဒုံးရင်ကျန်းကိုဧပြီလအတွင်းကစမ်းသပ်ခဲ့ကြတာဖြစ်ပါတယ်။စက်တင်ဘာလတုန်းကအင်အားပြင်းထန်တဲ့ဒိုရီယန်ဟာရီကိန်းမုန်တိုင်းဟာဘဟားမားစ်ကျွန်းကိုဝင်ရောက်တိုက်ခတ်ခဲ့ပြီးအပြည့်အစည်များခဲ့ပါတယ်။ ISS နိုင်ငံတကာအာကာသစခန်းကနေဒိုရီယန်ဟာရီကိန်းမုန်တိုင်းကိုလှမ်းတွေ့ခဲ့ကြရပြီးအင်အားအပြင်းထန်ဆုံးမုန်တိုင်းတွေကတစ်ခုအဖြစ်မှတ်တမ်းတင်ခဲ့ရပါတယ်။အမေရိကန်ပြည်ထောင်စုမှာရှိတဲ့ Storm Area 51မှာ51ဆိုတဲ့နေရာကတော့ Facebook မှာဟာတာတစ်ခုပါပဲ။နီဗာဒါပြည်နယ်မှာရှိတဲ့စစ်ဖက်အစစ်မြင့်လုံခြုံရေးတပ်စခန်းကသူတေသနဌာနဟာဂျိုးရွာတွေကိုဖမ်းထားတဲ့နေရာရေးလို့ငြင်းပွားနေကြတာကြားခဲ့ပါပြီ။ဒါကြောင့်တန်းနဲ့ချီတဲ့စိတ်ဝင်စားသူတွေကလူမှုကွန်ရက် Facebook ကနေ Storm 51ကိုစူးစမ်းလေ့လာခြင်းနဲ့လို့ပြောနေကြပါတယ်။ American လေတပ်ကတော့Don't even think about this. ရောင်လို့တောင်မစဉ်းစားကြပါနဲ့
တဲ့ Got a very polite
ဒီနေရာမှာဘာမှအထွေထူးမရှိပါဘူးဆိုတာသိကြတယ်လို့ဖြစ်အောင်ရင်ကျေးတဲ့ရဲရာရှိတယောက်တော့အများရှိနေပါတယ်။ဒါပေမဲ့လည်းဒီနေရာကိုလာဆက်စုကြတာဘယ်သူပဲဖြစ်ဖြစ်ကြော်စရာတော့ကောင်းပါတယ
်။ဒီသေးကန်နိုင်ရဲမှာလူတွေစုပြီးပါတီတွေလှုပ်ကြကြော်ကြပါကြတာအနည်းဆုံးအချိန်ညာလောက်တော့ရှိမှာပါပဲတဲ့။အောက်တိုဘာလတုန်းကတော့ Christina Koch နဲ့ Jessica Meyer တို့ဟာကမ္ဘာမှာပထမဆုံးအာကာသရဲကိုနှိုင်းယှဉ်တဲ့မြို့သမီးအာကာသလေဒီရဲတွေအဖြစ်တမိုင်းတင်နေပါပြီ။ Christina နဲ့ Jessica တို့ဟာ ISS နိုင်ငံတကာအာကာသစခန်းကနေရေဟာပြင်လေးကိုထွက်ပြီးပြတ်တောက်နေတဲ့ Power Network ဂွင်းဆက်ကိုပြည်ပြင်နိုင်ခဲ့ကြလို့ပါပဲ။Jessica ဟာအခုမှပထမဆုံးအာကာသရဲကိုလမ်းလျှောက်ဖူတာဖြစ်ပါတယ်။မြို့သမီးတွေထဲမှာတော့15ယောက်မြောက်ဖြစ်ပြီးတော့ဒီလိုလေဟာပြင်နဲ့လမ်းလျှောက်သူတွေထဲမှာတော့128ယောက်မြောက်ဖြစ်ပါတယ
်။ The idea of having the honor of being
ဒီလိုကွန်ပျူတာကပထမဆုံးအမျိုးသမီးတစ်ယောက်အနေနဲ့လာပေါ်မှာလမ်းလျှောက်ရတယ်လို့မျိုးစိတ်ပြောခွင့်ယူစရာကောင်းပါတယ်။ဟုတ်ပါတယ်။ဒါကကျမရဲ့စိတ်ကူးရင်အိမ်နဲ့တကူပါ။ကျမရဲ့ဘဝဆိုရင်လည်းမမှားပါဘူး။ဒါမဲ့ခုချိန်မှာတော့ဒီလောက်နဲ့ကျင်းနေပါတယ်။ဒီနေ့ကျရင်တော့လာပေါ်မှာလမ်းလျှောက်တဲ့ပထမဦးဆုံးအမျိုးသမီးဖြစ်လာလိမ့်မယ်လို့မျှော်လင့်ပါတယ်။
လူရင်းမာလာကြတော့တိဥအာကာသသိပ္ပံပညာရှင်တွေက နိုင်ငံရေးဒဏ်ကိုသူတည်တနာလုပ်ကြရမှာ black hole ဆိုတဲ့တွင်းနယ်ကြီးကိုတွေ့ခဲ့ကြပါတယ်။အဲ့ဒီ black hole အရာမှတွင်းနယ်ကြီးဟာအရွယ်အစားကြီးမားကျယ်ပြန့်လွန်းလို့သိပ္ပံပညာရှင်တွေကမရှိသင့်ဘူးလို့တောင်းဆိုကြတာပါ LD1 တွင်းနယ်ကြီးဟာကမ္ဘာကနေအလေးစစ်ပေါင်း 15,000 ကျော်ဝေးပြီးနေရတုတွေထက်အဆ 80 ပိုကြီးတယ်လို့ဆိုကြပါတယ်။ NASA အမေရိကန်အာကာသစုစမ်းနေစာရေးအေဂျင်စီကနေနဲ့အနည်းဆုံး Mercury ဗုဒ္ဓဟူးဂျူဟာနေရရှိကနေဖြတ်တန်းနေတဲ့ပုံကိုဗီဒီယိုနဲ့ဆက်တန်းတင်နိုင်ခဲ့ပြီးတချို့က Transit ခရီးတစ်ချောက်ဖြတ်တန်းရလို့ခေါ်ဆိုခဲ့ကြပါတယ်။ဒီဖြတ်တန်းမှုဟာအနည်းတရာမှာ73ချိန်ဖြစ်နေရှိပြီး2023ခုနှစ်မတိုင်မီထပ်တွေ့ရမယ်ပုံမပေါ်ပါဘူး။နောက်ဖြစ်ရတခုကတော့ NASA ကနေ Cookies Biscuit Moon ဖုတ်တဲ့ Oven New ကိုလေးတစ်လုံးကို ISS နိုင်ငံတကာအာကာသစခန်းစီပို့ပေးလိုက်ပါသေးတယ်။အိန္ဒိယနိုင်ငံမှာတော့အာကာသအေဂျင်စီကနေဇူလိုင်လတုန်းကလဘော်ကိုအာကာသယာဉ်တစ်စီးလွှတ်တင်ခဲ့ပြီးနေလို့စက်တင်ဘာလကျတော့အဆက်အသွယ်ပြတ်တောက်သွားပါတယ
်။လာစင်းရင်လည်းအဆက်တွေပြတ်သွားတာကိုကျွန်တော်စောင့်ကြည့်ခဲ့ပါတယ်။အားလုံးစိတ်ပြက်နေတဲ့ပုံကိုလည်းသတိထားမိပါတယ်။ကိုယ့်ရဲ့ကြိုးစားမှုအောင်မြင်တဲ့ဆိုတာသေဖွဲ့ကိစ္စမဟုတ်ပါဘူး။နိုင်ငံတော်ကဒီကြိုးစားမှုအတွက်ဂုဏ်ယူတယ်လို့သင်ခန်းစာတွေကအများကြီးရပါတယ်
။ NASA American အာကာသစုစမ်းနေစာရေးအေဂျင်စီမှအလုပ်လုပ်တဲ့အိန္ဒိယနယ်ဘွား IT ကွန်ပျူတာနည်းပညာသမားတယောက်ရဲ့အကူအညီနဲ့အိန္ဒိယလာစင်းရင်ပြတ်ကြတာကိုဒီဇင်ဘာလကျမှအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။နောက်ဆုံးမှာတော့ဒီနှစ်ကုန်အားလက်ရဲ့အမည် SpaceX ကနေဒီပညာနဲ့မျိုးပွားထားတဲ့ကြွက်တွေကို ISS နိုင်ငံတကာအာကာသစခန်းစီဆေးလွှတ်နိုင်ခဲ့ပါတယ်။လူပါဝင်နှုတ်ကြိုက်သတ္တဝါတွေဘလို့ကြီးကျင်းကြသလဲခန္ဓာကိုယ်ဖွဲ့စည်းပုံဘလို့ပြောင်းလဲကြသလဲစတာတွေကိုဒီခွန်အားအပြည့်နဲ့ Mighty Mice လေးတွေကတစ်စိတ်လေ့လာနေမှာဖြစ်ပါတယ်။အာယာဝပြောစွာအသက်ရှိရှိဘလို့နေထိုင်ကြမလဲဆိုတာကိုရှင်းနေမှာစောင့်ကြည့်လေ့လာကြပါလို့ရှင်။